Welcome to the Voice of America in Burmese.
Minglawa shin. VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ29ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမအီတန့်စင်နဲ့ကျွန်တော်ကြော်သိမ်းကြေညာပါပါ။ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုကိုတုံ့ပြန်ရေးယူဖို့သမ္မတဥပမာအဆိုရကပြင်ဆင်နေပါတယ်။ပြက်ကျသွားတဲ့ရုရှားလေယာဉ်ပေါ်မှာပေါက်ကွဲမှုတစ်စုံတစ်ရာမဖြစ်ခဲ့ဘူးလို့ရုရှားစစ်ဖက်ထိပ်တန်းအင်အားရှိကြီးတူကပြောလိုက်ပါတယ်။ဒီဥနိုင်ငံရှင်ကျန်းပြင်တွေကကွန်မြူနတီပါတီရုံးမှာတိုက်ခိုက်ခံရတာကြောင့်လူ၄ယောက်သေဆုံးသွားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းစတင်မဲ့နိုင်ငံတကာသတင်းစာမားတွေထဲမှာတော့အမေရိကန်ရဲ့ရွေးကောက်ခံသမ္မတကသူ့အစိုးရဖွဲ့စည်းမှုကိုလွှတ်တော်နဲ့လွှတ်တော်ပြင်ပကသတိကြီးကြီးထားပြီးတော့စောင့်ကြည့်နေပါတယ်။ဘာကြောင့်မလဲ?
My relationship with Vladimir Putin, which dates back almost 15 years now. He understands
နိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတဲ့စီးပွားရေးလုပ်ငန်းရှင် Rex Tillerson ကသူနဲ့ရုရှားသမ္မတတို့ရဲ့ဆက်ဆံရေးအကြောင်းပြောသွားတာနဲ့အတူနားဆင်ရမှာပါ။2019ခုနှစ်ဆုံးဖြတ်ချက်တစ်ခုအနေနဲ့စားတောက်ပုံအလေးထားတွေဘယ်လိုပြောင်းလဲနိုင်မလဲဆိုတာကိုလည်းသိကြရမယ်အပြင်မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးဗဟိုကော်မတီဝင်တဦးကိုကချင်ပြည်နယ်ဘက်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးလိုက်တာရောပါကြောင်းပါလဲ66ကားကြီးပြင်ဆင်ရေးလူမှုလှုပ်ရှားမှုအကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအီတန်စင်တို့ကကြီးညာပါမယ်ရှင
်။ပြီးခဲ့တဲ့အမေရိကန်သမ္မတယူကော့ပွဲမှာရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူတာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘော်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သမ္မတဥပမာအစိုးရကပြင်နေပါတယ်။ပြီးခဲ့တဲ့နှစ်တည်းသမ္မတဥပမာလက်မှတ်ရေးထိုးအတည်ပြုထားတဲ့သမ္မတလုတ်ပိုင်ခွင့်အာဏာကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဖြူတော်မှာအခြေတင်ဆွေးနွေးနေကြတဲ့အကြောင်းဝါရှင်တန်ဘုတ်သတင်းစာမှာဖော်ပြထားတာပါ။အဲဒီသမရအမိန်အရပြပမှာအခြေစိုက်ပြီးအမေရိကန်ကိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်သူတွေအပေါ်စီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေကိုသမရတဦးကြီးရဲ့ဆုံးဖြတ်ချက်နဲ့ချမှတ်နိုင်ပါတယ်။အထူးသဖြင့်ဒိုင်းပြည်ရဲ့အမျိုးသားလုံခြုံရေးအခြေခံအဆောက်အအုံနဲ့စီးပွားရေးကိုချိန်ချောက်သူတွေအပေါ်သမရကတန်ခတ်အရေးယူခွင့်ရှိပါတယ်။ဒီဥပဒေအရအမေရိကန်ဘဏ်တွေဒါမှမဟုတ်တခြားဘဏ်ဓာရေးအဖွဲ့အစည်းတွေမှာရှိနေတဲ့အင်တာနက်တိုက်ခိုက်သူတွေရဲ့ငွေကြေးတွေကိုအစိုးရကထိန်းချုပ်ခွင့်ရှိတယ်လို့အမေရိကန်နိုင်ငံသားတွေကိုလည်းအဲ့ဒီလိုလူတွေနဲ့စီးပွားလုပ်ကင်ခွင့်တားမြစ်နိုင်ပါတယ်။ဒါအပြင်ဒီလူတွေရဲ့ခီးသွွာလာခွင့်တွေကိုလည်းပိတ်ပင်ကန့်သတ်နိုင်ပါတယ်။အခုလိုရုရှားပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်လာနိုင်တဲ့အပေါ်ရုရှားနိုင်ငံသားရေးဌာနကတော့ပြစ်တင်ရှုတ်ချထားပါတယ်
။တရုတ်နိုင်ငံအနောက်ပိုင်းမှာမတည်မငြိမ်ဖြစ်နေတဲ့ရှင်ကျန်းဒေသမှာကွန်မြူနတီပါတီရုံးတရုံးကိုတရုတ်နိုင်ငံပိုင်သတင်းဌာနရဲ့အဆိုအပြင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကြောင့်လူ၄ဦးသေဆုံးသွားပါတယ်။အစ္စလမ်စစ်သွေးကြွ၄ဦးဟာဗုဒ္ဓဦးနေတော်ကလက်ဖြစ်ဖောက်ခွဲပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်လူတဦးသေဆုံးပြီးတော့၃ဦးဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းစင်ဟွာသတင်းဌာနကပြောပါရယ်။အဲဒီနောက်တိုက်ခိုက်သူ၄ဦးကိုရဲတပ်ဖွဲ့ကပစ်တက်လိုက်ပြီးတော့အခင်ဖြစ်ရဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါရယ်။မွတ်စလင်ဝီကာလူနည်းစုတိုင်းသားတွေနဲ့ဟန်တရုတ်လူများစုတိုင်းသားတွေကြားမှာအကြမ်းဖက်တိုက်ခိုက်တာတွေဆက်ဖြစ်နေတာကြောင့်ရှင်ကျန်းနေဆက်ဒေသမှာမကြသေးခင်နှစ်တွေအတွင်းလူရာပေါင်းများစွာသေဆုံးထားပြီးပါပြီ။ဒီမတိမငြိမ်အခြေအနေတွေဟာတရုတ်ကနေလွတ်လပ်ရေးရဖို့ကြိုးစားနေတဲ့ဝီကာလူမျိုးစုတွေကအစွန်းရောက်တွေ့ကြောင်းဖြစ်တယ်လို့တရုတ်အစိုးရကအပြစ်တင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းလူခွင့်အဖွဲ့တွေနဲ့ပြည်ပရောက်လှုပ်ရှားသူတွေကတော့အစိုးရကဝီကာတွေနဲ့သူတို့ရဲ့ဒေတာနဲ့ယဉ်ကျေးမှုကိုဖိနှိပ်တာကြောင့်အကြမ်းဖက်တာတွေဖြစ်ရတယ်လို့ပြောထားပြီးတော့အစိုးရကတော့ဒါကိုညှင်းလိုက်ပါတယ်။အဲ့ဒီဒေတာကသတင်းတွေကိုအစိုးရကတင်းတင်းတကျပ်ထိန်းချုပ်ထားတာကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအဲ့ဒီဒေတာကဖြစ်ရတဲ့အပေါ်တိကျအတည်ပြုနိုင်တာမျိုးသိနေလှပါတယ်
။ဖိလစ်ပိုင်နိုင်ငံအလဲပိုင်းလေးထိပ်ပြည်နယ်မှာဗိုလ်ဒူးနေကအပျော်တမ်းလက်ဝဲပွဲတစ်ခုအတွင်းဘုံနှလုံးပေါက်ခွဲတာကြောင့်လူ32ယောက်ထဲမှာဒဏ်ရာရသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာလူတွေက16ယောက်ကိုဆေးကုသမှုခံယူဖို့အတွက်ဆေးရုံတည်တည်မှတင်ထားပြီးကျန်တဲ့လူတွေကတော့ကုသပေးပြီးတဲ့နောက်ပြန်ဆင်းပေးလိုက်ပြီလို့ပြည်내ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။ဒဏ်ရာလူတွေထဲမှာ10ယောက်ထက်မနည်းဟာအသက်9နှစ်ကနေ15နှစ်အရွယ်ကလေးတွေပါ။တိုက်ခိုက်သူဘယ်သူဆိုတာသိရဖို့ရဲတပ်ဖွဲ့ကကြိုးစားနေပြီးလက်တယ်အဖြစ်ဘယ်သူကမှထုတ်မပြောသေးပါဘူး။မနီလာမြို့တော်ရှိတောင်ပဲ610ကီလိုမီတာလောက်ဝေးတဲ့လေးတီးပြည်နယ်မှာကွန်မြူနတီပုံတွေရှိခဲ့ပူပါတယ်။ဒါပေမဲ့လည်းအခုကိစ္စကကွန်မြူနတီလက်ချက်လားတခြားစစ်သွေးကြွအုပ်စုတွေလက်ချက်လားဆိုတာချက်ချင်းမသိရသေးပါဘူး။အီရန်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတာအောင်မြင်နေဆိုရင်ဖိလစ်ပိုင်နိုင်ငံထဲကိုစစ်သွေးကြွတွေဝင်လာနိုင်တယ်လို့သမ္မတရိုဒီဂိုဒူတာတေကသတိပေးထားပူပါတယ်။ အထူးသဖြင့်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဟာအများအပြားမွတ်စလင်တွေနေထိုင်တဲ့ဒေသဖြစ်တာတခြားမွတ်စလင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းအင်ဒိုနီးရှားမလေးရှားတို့နဲ့ပင်လယ်လက်တလီတခုပဲခြားတာကြောင့် IS တွေဖောက်ဝင်မှုလွယ်တဲ့နေရာဖြစ်နေတယ်လို့သမရဒူတာဒီကပြောထားပါဗျာ
IS သွေးကြွတွေတင်ထားတဲ့မူဆူးမျိုးတင်တိုက်ပွဲဟာတရက်နှစ်ပတ်ကြာညင်နေခဲ့ပြီးတဲ့နောက်မှာအီရတ်တပ်ဖွဲ့တွေပိုးပြီးရှေ့တိုးတိုက်ခိုက်နေပါတယ်အီရတ်ထူးတပ်ဖွဲ့ကြီးတဲ့နဲ့ဖက်ဒရယ်ရဲတပ်ဖွဲ့တွေကတော့ဒီကနေ့အစောပိုင်းမှာလေကြောင်းထောက်ကူမှုတွေနဲ့အတူရက်ကွက်၅ခုကိုတိုက်ခိုက်ပါတယ်လမ်းတွေပေါ်ကနေပောက်ကွဲတံတွေတနက်တံတွေကြားနေရတဲ့အမျှမြို့အနှံပြားကောင်းကင်မှာမိခိုးလုံးတွေကိုလည်းတွေ့ရပါတယ်စစ်သွေးကြွတွေကအပြင်းထန်ခုခံနေတာအရက်သားတွေကသူတို့အိမ်ထဲမှာပိတ်မိနေတာရာသီဥတုဆိုးရတာတွေကြောင့်နှစ်လကျော်ကြာလာပြီဖြစ်တယ်မိုးဆူးမျိုးတိမ့်တိုက်ပွဲရှေ့မတိုးနိုင်ပဲတက်နေခဲ့တာပါမိုးဆူးမျိုးဟာအီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြီးတော့မြို့ပြဒေသမှာ IS အစွန်းရောက်အဖွဲ့တွေရဲ့နောက်ဆုံးအခိုက်အမာနေရာလည်းဖြစ်ပါတယ်
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယူကနေကြာသပတိညနေပတ်တရင်တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်စစ်ပွဲတွေတွင်တည်ဆုံသွားတဲ့ဂျပန်တပ်ဖွဲ့ဝင်တွေအတွက်အမှတ်တရဂုဏ်ပြုတည်ဆောက်ထားတဲ့ရာစုကုနီဘုရားကျောင်းကိုဂျပန်ကာဝေးဝန်ကြီးတွားရောက်ကာရဝပြုတဲ့ပေါ်တောင်ကိုရီးယားကအပြင်းအထန်ပြစ်တင်ဝေဖန်လိုက်ပါတယ်။စစ်ရာဇဝတ်သားတွေကိုဂုဏ်ပြုထားတဲ့ရာစုကုနီဘုရားကျောင်းကိုဂျပန်ကာဝေးဝန်ကြီးတွားပြီးကာရဝပြုတာဟာကျူကျော်စစ်ကိုလိုနီပြုမှုနဲ့ကိုရီးယားကိုသိမ်းပိုက်တာတွေပေါ်တာဝန်ရှိနိုင်ငံရေးသမားတူအနေနဲ့ဂုဏ်တင်လိုက်တာဖြစ်တာမို့တောင်ကိုရီးယားဆိုရကအပြင်းအထန်ပြစ်တင်ရှုတ်ချပါတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်းဟတ်ကမနေ့ကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဂျပန်ကာဝေးရေးဝန်ကြီးထိုမိုမီအီနာဒါဟာဘူဒူးနေကဖျားကြောင်းကိုတွားခဲ့တာပါ။ပလဲစိတ်ကန်းကိုဂျပန်တိုက်ခိုက်မှုကြောင့်တေဆုံသွားသူတွေအတွက်ဝမ်းနည်းစကားပြောဖို့ဟာဝိုင်ကိုတွားတဲ့ဝန်ကြီးချုပ်ရှင်းစုအာဘေရဲ့ခီးစင်မှာအတူပါသွားအပြီးနောက်တည့်မှာပဲမစ်အီနာဒါကဖျားကြောင်းမှာကာရဝတ်တွားပြုလာပါ။ဒီရာစုကုနီဖျားကြောင်းကိုဂျပန်တာဝန်ရှိသူတဦးဦးတွားရောက်တဲ့အခါတိုင်းမှာအဓိကမကြေမနက်ဖြစ်ကြတာကတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေပါ။ဒီဖျားကြောင်းကိုဂျပန်နိုင်ငံရဲ့စစ်ဝါဒပြယူတစ်ခုအဖြစ်ဒီနိုင်ငံတွေကမြင်ထားကြတာပါအခုကိစ္စကိုတရုတ်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်ပြီးဂျပန်ဘက်ကလည်းတရားဝင်ကန့်ကွက်စာပို့သွားမယ်လို့တရုတ်နိုင်ငံကြားရေးဌာနကလည်းဒီကနေ့ပြောပါတယ
်တူရကီနိုင်ငံမှာတရားဝင်အသင်းကြီးညာထားတဲ့ကတ်တပုံတွေကိုထောက်ခံမှုနဲ့ဆွဆွဲခံထားရတဲ့သတင်းစာတိုက်တစ်ခုကဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့အနေနဲ့ဒီကနေ့အင်စတာဘူမြို့တရားရုံးတစ်ခုရဲ့အပြင်ဘက်မှာဆန္ဒပြသူတချို့စုဝေးခဲ့ကြပါတယ်August Gundam သတင်းစာတိုက်ကဝန်ထမ်းတွေဖြစ်ကြတဲ့ Ashley Adoran, Nich Mia LP နဲ့တခြားသတင်းစာဆရာတွေကိုဒီကနေ့ညနေပိုင်းမှာစတင်ရုံးတင်စစ်ဆေးဖို့ရှိနေတာပါ။ဒီတော့တွင်ဒီကနေ့အစောပိုင်းကပဲဝိုင်းရင်သတင်းတောက်နောက်တူဖြစ်တဲ့ Ahmed Sik ကိုလည်းဖမ်းဆီးထားတယ်ဆိုတဲ့သတင်းကြောင့်ဆန္ဒပြသူတွေပို့ပြီးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။စိတ်ရေးထားတဲ့သတင်းဆောင်မှနဲ့သူရဲ့ Twitter အကောင့်တွေနဲ့ဆက်ဆက်ပြီးတော့စစ်ဆေးမေးမြန်းဖို့ဖမ်းဆီးခဲ့တာဖြစ်တဲ့ကြောင့်တူရကီဆိုရပိုင်း Anadolu သတင်းဌာနကဖော်ပြထားပါတယ်။ဆိုင်ရေးဆရာ Ashley Adoran နဲ့ဘာသာဗေဒကျွမ်းကျင်သူ Nich Mia LP တို့ကပြီးခဲ့တဲ့ August လထဲမှာတခြားဝန်ထမ်း၈ဦးနဲ့တူဖမ်းဆီးခံခဲ့ရတာပါ။သူတို့ဟာတူရကီနိုင်ငံရဲ့ညီညွတ်ရေးကိုချိမ့်ချောက်ပြီးအကြမ်းဖက်ဝါဒဖြန့်ချီမှုလှုပ်ဆောင်နေတယ်ဆိုပြီးတရားမဝင်အသင်းကြီးညာခံထားရတဲ့ Cut အလို့သမားပါတီ PKK အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပြီးတော့သူတို့ကိုတသက်တရွန်းပစ်ဒဏ်ချမှတ်ဖို့အစိုးရရှိတွေကကြိုးစားနေတာပါ။
တနင်္ဂနွေနေ့ကပင်လယ်နဲ့ထဲပြက်ကျသွားတဲ့ရုရှားလေယာဉ်ပေါ်မှာပေါက်ကွဲမှုမဖြစ်ခဲ့ဘူးလို့ရုရှားစစ်ဘက်တာဝန်ရှိသူတူကဒီကနေ့ပြောလိုက်ပါတယ်။အဲဒီလေယာဉ်ပြက်ကျတာမှာလေယာဉ်ပေါ်ပါလူ62ယောက်စလုံးသေဆုံးသွားတာပါ။လေယာဉ်ပြန်တမ်းမှုမှတ်တမ်းတင်ဆက်တွေကိုစမ်းစစ်တာမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတဲ့ဖြစ်နိုင်ခြေကိုလုံးဝပယ်ချမထားသေးဘူးလို့စုံစမ်းစစ်ဆေးမှုလုပ်နေတဲ့စစ်ဘက်ကော်မရှင်ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစာဂေးဘိုင်နီထော့ဖ်ကပြောပါတယ်။လေယာဉ်စီညံပြင်းတဲ့အခြေအနေလေယာဉ်မှုရဲ့မှားယွင်းမှုဒါမှမဟုတ်စပိုင်းဆိုင်ရာချုပ်ရင်းချက်စတဲ့ဖြစ်နိုင်ခြေတွေကိုလည်းစုံစမ်းစစ်ဆေးသူတွေဆန့်စစ်နေပါတယ်။လေရင်ဟာဆူချီလေဆိပ်ကနေစီးရီးယားကိုအသွာပြတ်ကျသွားတာပါ။စီးရီးယားနိုင်ငံလာဒါကီးယားမြို့နားကတပ်စခန်းမှာတာဝန်ကျနေတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုနှစ်သစ်ကူကာလဖျော်ဖြေဖို့သွားတဲ့စစ်တီဝိုင်းအဖွဲ့ဝင်တွေလေရင်ပေါ်ပါသွားပါတယ်။လေရင်ပြတ်ပိုင်းဆိုင်တွေကိုရေထဲကနေဆက်တင်တဲ့လုပ်ငန်းအဓိကအဆင့်ကိုရှာဖွေရေးအဖွဲ့တွေနဲ့ရင်ကုန်သမားတွေအဆုံးသတ်လိုက်ပြီလို့လေယူပို့ဆောင်ဝင်ကြီးမက်ဆင်ဆူကူလော့ဖ်ကလည်းပြောပါတယ်။အခုချိန်ထိဆိုရင်ရုပ်အလောင်း19လောင်းနဲ့ခန္ဓာကိုယ်အပိုင်းအစ200ကျော်ကိုဆယ်ရထားပြီးပြီလို့လည်းပြောပါဗျာ
။ဂျင်းနဲ့ဆက်သွယ်ရေးကုမ္ပဏီနှစ်ခုကနေအမေရိကန်နိုင်ငံတွင်းမှာအလုတ်ကင်ပေါင်းထောင်နဲ့ချီပြီးတော့ထပ်ဖြည့်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒူးနေ့ကကြေညာလိုက်ပါတယ်။ စပရင်ကုမ္ပဏီကနိုင်ငံခြားကအလုပ်နေရ9000ပြည်တွင်းကိုပြန်ခေါ်လာမယ်လို့ထရမ့်ကပြောပြီးတော့အဝေးထိန်ဂျိုဒူထုတ်ကုမ္ပဏီ One Web ကအမေရိကန်အလုပ်နေရ3000ဖန်တီးပေးလိုက်မယ်လို့ဖလော်ရီဒါပြည်နယ်ကသူ့ရဲ့မာအာလာကိုအပန်းဖြေစခန်းကအထွတ်မှာထရမ့်ကပြောလိုက်ပါတယ်။အသေးစိတ်ကိုတော့မပြောသွားဘဲနဲ့သူ့ရဲ့အစိုးရအာဏာလွှဲပြောင်းရေးအဖွဲ့ကဒီအလုပ်နေရအစ်တွေနဲ့ဆိုင်သလားဆိုတာကိုလည်းပြောမသွားပါဘူး။အမေရိကန်စားသုံးသူယုံကြည်မှုဆိုင်ရာအညွန့်ကိမ်းမှာလေးမှတ်တိုးလာတာကြောင့်ကျေးဇူးပါဒေါ်နယ်ဆိုပြီးတော့ Twitter စာမျက်နှာမှာ Trump ကသူ့ကိုယ်သူပြန်ပြီးဂုဏ်ပြုလိုက်ပါတယ်။ဒါမှမဟုတ်မတူတဲ့ပါတီကသမ္မတသစ်ရွေးကောက်တင်မြောက်ခံပြီးတဲ့အခါတိုင်းမှာပုံမှန်တိုင်းဒီအညွန့်ကိမ်းတိုးလာတာဖြစ်လေမြန်ကိစ္စဖြစ်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။သမ္မတ Barack Obama နဲ့လည်းဗုဒ္ဓဦးနေတုန်းကတယ်လီဖုန်းပြောပြီးတော့စကားကောင်းကောင်းပြောခဲ့တယ်လို့ Trump ကသတင်းတောက်တွေကိုပြောပြပါတယ်။သူတို့ပြောတဲ့အကြောင်းတွေကရေးပွေးရကြတာတွေလို့လည်းသူကပြောပါတယ်။သူသာသမ္မတအဖြစ်တတိယအကြိမ်ဝင်ရွေးခံလို့ရခဲ့မယ်ဆိုရင်ထရမ့်ကိုသူအနိုင်ရမှာလို့ဒီသတင်းပတ်အစောပိုင်းတုန်းကသမ္မတအိုဘားမားကပြောခဲ့တဲ့ပုံမှာအိုဘားမားနဲ့ထရမ့်တို့အကြအခြေတင်ဖြစ်ခဲ့ပါသေးတယ
်။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေကိုအလှည့်ပေးပါမယ်ရှင်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အဆိုပြုတဲ့ဆိုးရဝင်ကြီးအဖွဲ့ထဲမှာဗိုလ်ချုပ်တွေ၊ဂရေကျော်တဲ့ထေးတွေ၊စီးပွားရေးလုပ်ငန်းရှင်ကြီးတွေတော်များများကိုထည့်သွင်းထားပါတယ်။အခုလိုစီးပွားရေးသမားတွေအဆိုရအဖွဲ့ထဲမှာထည့်သွင်းနေတာကိုကြည့်ရင်ကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းမှာအထူးအရေးပါတဲ့သူတွေပဲအဆိုရဝန်ထမ်းတွေနိုင်ငံရေးသမားတွေထက်အမေရိကန်ပြည်ထောင်စုကိုပိုကောင်းအောင်လုပ်နိုင်မယ်လို့သူမကြာခဏပြောထားတဲ့ယုံကြည်ချက်အတိုင်းလုပ်နေတယ်ဆိုတာထင်ဟပ်ပါတယ်။ထရမ့်ရဲ့အဆိုရသည့်ဖွဲ့စည်းမှုအနေအထားကိုလွှတ်တော်နဲ့လွှတ်တော်ပြင်ပကအထူးသတိထားစောင့်ကြည့်နေကြတဲ့အကြောင်းမိုက်ကယ်ဘိုမင်းသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင
်။ဒေါ်နယ်ထရမ့်အဆိုပြုတဲ့အဆိုရထိတ်တန့်ယာရုတွေမှာအမေရိကန်ကာကွယ်ဝင်ကြီးဖြစ်ဦးဆောင်မဲ့ဂျိမ်းမက်တစ်အပါအဝင်အငြင်းစားဗိုလ်ချုပ်ကြီး၃ဦးထပ်မင်းနဲ့ပေါင်းပါတယ်။မက်တစ်ဟာအမေရိကန်လွှတ်တော်နယ်လည်းမစိမ့်သူတူဖြစ်ပါတယ
်။ Are we demonstrating a decisive form of leadership?
ကျွန်တော်တို့အနေနဲ့ခိုင်မာပြတ်သားတဲ့ခေါင်းဆောင်မှုမျိုးပြကြမလား။အားနည်းတဲ့ခေါင်းဆောင်မှုမျိုးပြကြမလား။
ဒါပြန်ဆိုရထိပ်ပိုင်းနေရာတွေအတွက်ဒေါ်နယ်ထရမ့်အစိုးပြုထားတဲ့ရွေးချယ်ထားတဲ့သူတွေထဲမှာဂရေကျွဲစီးပွားရေးနည်းမြုံနှံသူတွေနဲ့အမှုဆောင်ရာရှိချုပ်တွေလည်းပါဝင်ပြီးတော့အဲ့ဒီထဲမှာ Exxon Mobil ရေနံကုမ္ပဏီအကြီးအကဲ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်စရင်တင်သွင်းထားပါတယ
် Rex will be a fierce advocate for America's interests
Rex ဟာကမ္ဘာတစ်ဝှမ်းမှာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအတွက်အပြင်းပြင်းထန်ထန်အားကြိုးမှန်တက်လှုပ်ဆောင်မဲ့သူတူပ
ါ Tillerson ဟာရေနံလုပ်ငန်းအကြီးအကဲတစ်ယောက်ဖြစ်ခဲ့တာပ
ါ Whether it's Russia orYemen or
ရုရှားပဲဖြစ်ဖြစ်ယီမင်ပဲဖြစ်ဖြစ်ဒါမှမဟုတ်အရှေ့အလယ်ပိုင်းဘယ်နေရာမှာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုစားပြုဖို့လာတာမဟုတ်ပါဘူးကျွန်တော်အနေနဲ့အမေရိကန်ကိုကာကွယ်ဖို့ဒီကိုလာတာမဟုတ်သလိုဝေဖန်ဖို့အတွက်လည်းလာတာမဟုတ်ပါဘူးကျွန်တော်အလုပ်ကဒါမဟုတ်ပါဘူးကျွန်တော်ကစီးပွားရေးသမားပ
ါဒါမဲ့လည်းနိုင်ငံသားရေးဝန်ကြီးတာဝန်ယူတဲ့အခါမှာအမေရိကန်အကျိုးစီးပွားအတွက်အရင်ကရက်တီမှုမျိုးတော့လုံးလို့မရပါဘူး။ဒါကြောင့်လဲဒီမိုကရက်အထက်လွှတ်တော်အမတ် Chris Coons ကတော့ Trump ရဲ့ရွေးချယ်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပါတယ်
။ Donald Trump will be the first American president in our entire nation's history.
ဆိုးရိမ်ဖွဲ့အတွက် Donald Trump ရွေးချယ်ပြီးတော့အမည်စရင်တင်သွင်းထားတဲ့သူတွေကစစ်ဗိုလ်ချုပ်ကြီးတွေနဲ့ဘီလီယံနာတထေးတွေပဲဖြစ်နေတဲ့အတွက်ကျွန်တော်ကတော့စိုးရိမ်မိပါတယ်
။ဒီမိုကရက်အထက်လွှတ်တော်အမတ် Chris Coons ဟာအထက်လွှတ်တော်နိုင်ငံသားရေးကော်မတီဝင်တစ်ဦးဖြစ်ပါတယ
်။ And he needs to surround himself with folks
Donald Trump ဟာအမေရိကန်နိုင်ငံတမိုင်းတစ်လျှောက်မှာဘယ်တော့မှဆိုးရတာဝန်ကိုမထမ်းဆောင်ဘူးတဲ့ပထမဆုံးအမေရိကန်သမ္မတပါအဆိုးရမှုတန်းဖြစ်နေရောစစ်ဘက်မှုတန်းဖြစ်နေပါမထမ်းဆောင်ဘူးပါဘူးသူနာမှာအမေရိကန်ပြည်သူဝန်ထမ်းတွေရဲ့အားသာချက်ကိုနားလည်တဲ့သူတွေရှိနေဖို့လိုအပ်ပါတယ
် Trump အဆိုးရအဖွဲ့မှာဖြစ်လာနိုင်ခြင်းမျိုးအခြေအနေနဲ့ပတ်သက်လို့သမ္မတ Dwight Eisenhower ကတော့1962ခုနှစ်တုန်းကသတိပေးခဲ့မှုပါတယ
် We must guard againstThe acquisition of unwarranted influence
ဘလို့ပဲဖြစ်စေစစ်နဲ့စစ်ဖက်စီးပွားဆက်နွယ်မှုလွှမ်းမိုးလာတဲ့အနေအထားကိုကျွန်တော်တို့ကာကွယ်စောင့်ရှောက်ဖို့လိုပါတယ
်။ Donald Trump ကတော့ဒါ ਈ နဲ့ပတ်သက်ပြီးတော့ဘာမှကြောက်နေစရာမလိုဘူးလို့ပြောပါတယ
်။ We're in the process of putting together one of the great
အကောင်းဆုံးဆိုးရအဖွဲ့တွေကတခုဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ်။တေချာတာကတော့ဉာဏ်ရည်အမြင့်ဆုံး IQ ဆိုးရအဖွဲ့ဆိုတာတော့တေချာပါတယ်
Trump ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးတော့ Republican လွှတ်တော်အမတ်တွေကတော့အခုချိန်ထိထောက်ခံနေကြသေးဖြစ်ပါတယ
် I think General Mattis is an outstanding
ကာကွယ်ဝင်ကြီးဌာနအတွက်ဗိုလ်ချုပ်ကြီး Mattis ကိုရွေးတာတိတ်ကောင်းတဲ့ရွေးချယ်မှုလို့ကျွန်တော်ထင်ပါတယ်သမ္မတအနေနဲ့မြို့သားလုံခြုံရေးအဖွဲ့ကောင်တစ်ခုကိုဖွဲ့နိုင်မယ်ဆိုတာကိုကျွန်တော်အနေနဲ့ယုံကြည်စိတ်ချပါတယ
် John Hudak က Brookings Institute ကနိုင်ငံရေးအကဲခတ်တူဖြစ်ပါတယ်
This is a corporatist White House we have
ဒီဆိုရဖွဲ့ကစီးပွားရေးလုပ်ငန်းကြီးတွေလို့ဆိုရဖွဲ့ပါကျွန်တော်တို့ကအမှုဆောင်ရာရှိချုပ်ကိုရွေးခဲ့ပါတယ
်။ထ ထရမ့်ရဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့မအောင်အမိကြောင်းဒါပေမဲ့လည်းမထင်မှတ်တဲ့အန်ဒီရီဂျုံလာရနိုင်တယ်လို့အကဲခတ်ဟူဒက်ကပြောပါတယ
် Typically when a general wants something done it gets done
စစ်ဘုတ်ကြိုကြီးတရားမှုဆောင်ရာချီချုပ်ကလို့တစ်ခုပြီးကျင်နေဆိုရင်ပြီးကြတယ်ဒါပေမဲ့အမေရိကန်ဆိုရဘျူရိုကရေစီမှာလည်းအဲ့လိုမဟုတ်ပါဘူးအစိုးရအဖွဲ့အတွေရွေးချယ်ခံထားတဲ့သူတွေအနေနဲ့သူတို့ရှောက်လန်းခဲ့တဲ့လမ်းနဲ့အစိုးရဘျူရိုကရေစီရန်တရားနဲ့ကွာခြားတယ်ဆိုတာအမြန်ဆုံးတွေ့လာကြမှာပါ
အထက်လွှတ်တော်ဒီမိုကရက်တီအနေနဲ့သူတို့ဘာသာသူတို့တော့ဒေါ်နယ်ထရမ့်ပြေးချေလိုက်တာတွေကိုကန့်ကွက်နိုင်တဲ့အနေထားတော့မရှိပါဘူး။ဒါပေမဲ့ရွေးကောက်ခံသမ္မတကိုယ်တိုင်ထုတ်ပြန်ခြင်းမရှိသေးတဲ့အခွန်ပေးဆောင်တဲ့မတန်းအပါအဝင်အဲ့ဒီလူတွေရဲ့အခွန်ပေးဆောင်တဲ့မတန်းတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအပြည့်အဝဖော်ပြကြဖို့တော့တွန်းအားပေးနေကြပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။နှစ်သက်ကူပြောင်းခြင်းဆိုတာအစ်စ်ကစတန်တိတ်ထံတွေချမှတ်ကြတဲ့အချိန်ဖြစ်အများကမြင်ကြပါတယ်ဒါပေမဲ့အစ်စ်မစခင်ကတည်းကဖြစ်မြောက်ဖို့လမ်းစာများဖော်နေကြတာများလားအိမ်ကမိဖို့ချောင်းအတွက်ဈေးဝယ်တဲ့နေရာမှာအစားအသောက်အလေထားတွေဘယ်လိုပြောင်းလဲနိုင်မလဲဆိုတဲ့အကြောင်း AP သတင်းတပုတ်ကိုအခြေခံပြီးမတ်ဤတန်စင်ကပြောပြပေးပါဦးမယ်ရှင
်နှစ်သက်တန်တိတ်ထံချထားတဲ့ကျမအောင်စားတောက်ပြီးတော့ဝိတ်လျှော်မယ်ဆိုတဲ့စိတ်တွေမြန်မြန်ပဲအထမမြောက်ပဲဖြစ်သွားတတ်ပါတယ်ရှီကာဂိုမြို့ကစားတောက်တန်းကိုလာတဲ့မိုနိကဂရေကအခုလိုပြောပါတယ
် Yes I am planning to make New Year's
resolution. မြစ်တိုင်းတန်တိတ်ထံအစ်တွေချမြဲပါလာမယ့်နှစ်အတွက်လည်းဆုံးဖြတ်ချက်ချထားရရှိပါတယ
်နေ့စဉ်စားသုံးနေကြတယ်မှာအလေအကျင့်အသေးမွှားလေးတွေကိုပဲပြင်ရင်တောင်မှရေရှည်မှာကယ်လိုရီရှော့ချနိုင်မယ်လို့စားတောက်အလေထားတွေလေးလာသူတူကပြောပါတယ်ဈေးဝယ်ချင်းနှောင်းကိုမြင်နိုင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုဝယ်ဖို့တတိယနိုင်ဖို့ကောင်းတယ်လို့Cornell Tech တို့ကပမောက္ခ Brian Wensick ကပြောပါတယ
် Simply divide your cart in half.
ပစံအိနဲ့ဈေးဝယ်ချင်းနှောင်းကိုနှစ်ကန့်ခွဲထားလိုက်ပါဒီလိုလုပ်ရင်ဈေးချင်းနှောင်းအရှိချမ်းကတော့ဟင်းသီးဟင်းရွက်အသီးနှံတွေအတွက်နေရာချမယ်လို့စိတ်ဆုံးဖြတ်ထားပြီးတော့တခြားပစ္စည်းတွေကိုတော့နောက်တစ်ချမ်းမှထားပေါ့ဈေးဆိုင်တွေကအသီးရွက်တန်းတလိုင်းစီကိုအချိန်ယူပြီးတော့ပတ်ကြည့်ပါဒီလိုင်းတွေမှာအချိန်ပိုကုန်ခံရင်အသီးရွက်တွေပိုဝယ်မိပါလိမ့်မယ
်ခုနေ့စဉ်ဘဝထဲမှာဒီလိုအလေးထားငယ်လေးတွေထည့်ကြည့်တာကအချင်းတို့အတွင်းဝိညာဉ်ချရတဲ့ဆိုင်ရင်ပိုကောင်းပါတယ်လို့သူကပြောပါတယ်။အိမ်မှာဆိုရင်ခုရေခဲတက်တာလေးထည့်တဲ့အရာတွေကိုသတိထားပြီးစဉ်းစားချင်းချင်ရမှာပါ
။ You're about 3 times as likely to take a very
good shot. ဒီလိုစားစရာကိုကောက်ယူဖို့ကနောက်မှတွေ့တာကိုစားမိဖို့ထက်3စားလောက်ပိုပါတယ်
။အသီးရွက်တွေကိုရေခဲတက်တာအန်ဆွဲထဲမှာထားမဲ့အစားမြန်မှန်တမ်းမိနိုင်လောက်တဲ့နေရာမှာထားလိုက်ပါ။အရောင်တွေကလည်းစားတောက်မှုလေးထားရပေါ်မှာတက်ရောက်မှုရှိနိုင်ပါတယ်။အဖြစ်အောင်ပကံနဲ့စားမယ်ဆိုရင်အရောင်ကွဲသိမ့်မရှိတော့ပိုစားမိတာပေါ့အယောင်နဲ့ပကံပေါ်မှာတင်စားရင်တော့ကိုဘလောက်စားတယ်ဆိုတာကိုသတိထားမိနိုင်ပါတယ်သတိမထားမိလောက်တဲ့အလေးထားလေးတွေကစပြီးပြောင်းနိုင်ပါတယ်အစားလျှော့တာကလူများတန်တိတ်တန်ချတဲ့အရာဖြစ်တယ်လို့အရေးလျှော့တော့ဖို့ကလည်းပြောင်းလဲတဲ့အရာပါ James Farrell ကသူ့ရဲ့နှစ်သက်တန်တိတ်တန်အကြောင်းပြောပြပါတ
ယ်
နှစ်သက်မှာအရေးတစ်စဲမှမတောက်ဖို့ကကျွန်တော်ရဲ့ရည်မှန်းချက်တွေထဲကတစ်ခုပါပဲ
ရဲတော့မယ်ဆိုရင်လည်းကိုပလန့်ပြည့်လေးဆိုတော့တည်ထားကြည့်ကြပါ
Narrow at the base and so you say
ဝိုင်းဖြူခွက်ထဲကိုငှက်ရင်အောက်ခြေကကျင်းတော့အတော်များနေပြီးတော်သိမိဆိုတာမြင်သာပါတယ်ဒါလို့မဟုတ်ဘဲဝိုင်းအနီခွက်ထဲငှက်ရင်တော့အောက်ခြေကကျဲတော့ဆက်ပြီးတော့ငှက်ရင်ငှက်ရင်များလို့များမှန်မသိအများကြီးတောက်မိစေတာပါ
နည်းနည်းလျှော့စားလျှော့တာယူနေတော့ပူမစားတော့ပါဘူးလို့ Professor Wensick ကပြောပါတယ်ဒီလိုအလေးထားလေးတွေကဝိုင်းမတိုးအောင်ကိုယ်တန်လေးထန်ချထားတာကိုဆက်ထားနိုင်လို့ကူညီနိုင်ပါပါ
မအီတန်စင်ပြောပြသွားတာပါရှင်အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီက UCB ရန်ကုန်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးကအပြန်မှာမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေးဟာကချင်ပြည်နယ်ဗမော်လွယ်ကျေကားဂိတ်မှာမြန်မာအာဏာပိုင်တွေကဖန်စီရာကိုခံလိုက်ရပါတယ်။သူကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံမှထိန်းသိမ်းထားတဲ့အကြောင်းနဲ့မိသားစုနဲ့ဆက်သွယ်ခွင့်မရသေးဘူးလို့ကိုမင်းထေးရဲ့မိသားစုကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး ABSDF ဘူကော်မတီဝင်ကိုမင်းထေးဟာမနေ့ကပမော်လွယ်ကျေကလန်းဘော်ကတိန်လုံခိတ်မှာမြန်မာစစ်သားကနေဖန်စီခေါ်ဆောင်သွားခြင်းခံရတယ်လို့ကိုမင်းထေးရဲ့ဇနီးဖြစ်သူမှနှောင်းက VOA ကိုခုလိုပြောပါတယ်
။ကကြီးတဲ့ဒီတဲ့ကားနဲ့ပါသွားတာပဲပါသွားတော့အမှန်စစ်တယ်စစ်တဲ့အချိန်မှာနောက်တော့ကားသမားကိုတော့သူ့ဖမ်းလိုက်ပြီပေါ့ကားဆက်သွားလို့ရပြီဆိုပြီးတော့မှပြောတယ်လို့အဲ့လိုပဲကျွန်မတို့သိရတယ်လေဘယ်လောက်သေးကြလဲဘာကြောင့်မို့ခေါ်ထားလဲဆိုတော့ကျွန်မတို့သိ
ကိုမင်းထေးကိုပမော်မျိုးစားရဖောက်ကစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရုံးမှထိန်းသိမ်းလာပြီးအခုချိန်ထိမိသားစုနဲ့ဆက်သွယ်လို့မရသေးဘူးလို့မှန်းနှောင်းကဆက်ပြောပါတယ်
သူမျိုးတော့တိုင်းရိုက်အဆက်တွေမရဘူး။ဒါပေမဲ့ဟိုတည်င်းရကတော့ဒီပုံမဆိုင်ရဖယုံမှရှိတယ်လို့တော့ပြောလို့တည်င်းချားရတယ်။သူကဒီမြောက်ဟိုကနေထည့်ပေးလိုက်တဲ့ဘက်တစိတ်တွေပါသွားတယ်လေ။သူကအဲ့ဒီဘက်တစိတ်တွေပါတဲ့ပုံမှာမင်းကြီးရှိလို့ပေါ့။တင်ထားတဲ့ဆိုပြီးတော့မှအဲ့လိုမျိုးတော့ရှားတယ်။သူတို့ကတော့ပြောတာမဟုတ်ဘူးတခဏမှမေးတာပဲတဲ့ဖတ်တာမဟုတ်ဘူးတဲ့မေးသူပြန်လွတ်မယ်ပေါ့။ဘက်တစိတ်တွေပါတယ်ပါလာတော့ဘာလဲဆိုတာနောက်သွားမှလည်းလိုက်စားဖို့ဆိုတော့အဲ့ဒါသူခေါ်မေးတာပါတဲ့ဒါပေမဲ့အခုချိန်ထိပါဆက်ပြန်မှတော့မရသေးဘူ
း။ ABSDF ဘိုးကောဒီဝင်ကမြင့်သေးဟာကချင်ပြည်နယ်မြောက်ပိုင်းဒေသကျောင်းသားတမတော်တပ်ဖွဲ့မှတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတမတော်တို့ကြားစစ်ရေးသိမ်းမှနေဆဲအခြေအနေတွေကြောင့်ထိမ့်သိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦး ABFDF မြောက်ပိုင်းဒေသဥက္ကဋ္ဌဦးလဆိုင်ကတော့ကိုမင်းသေးထိမ့်သိမ်းခံရတဲ့အပေါ်မှာအခုလိုပြောပါတယ
်သူတွေနဲ့တရားဝင်သွားတာပါပဲတရားဝင်သွားတဲ့ခါကျတော့အဲ့ဒါလိုလုပ်တဲ့ situation မတိမှုပါလေသူ့အခြေအနေကဒီဘက်မှာမြောက်ပိုင်းဒေသမှာကစစ်တပ်ကနေပြီးတော့သူစစ်ချင်နေတဲ့ဒီနေဖြစ်နေတဲ့ခါကျတော့အခြေအနေကတော့အမျိုးမျိုးဖြစ်နေပေါ့လေကျွန်တော်တို့ကသဘောတူပါကျွန်တော်ဒီနေ့ဒီချိန်ခါမှာဒီအပိခတ်ဒီအခြေအနေတွေမှတ်ထူရတဲ့သောတာတမတော်ပေါ်မှာလည်းသူတို့ဘလို့မြင်တယ်လဲတော့မသိဘူး
NC လက်မှတ်ရေးသူထားတဲ့အဖွဲ့ခေါင်းဆောင်သူကိုဖမ်းဆီးထိန်းသိမ်းတဲ့လို့ရဟာတခြားအဖွဲ့စည်းတွေကိုချိန်ချောင်းတဲ့ဖြစ်စဉ်တစ်ခုလို့လဲကချင်းငင်းချမ်းရေးကွန်ရက်ခေါင်းဆောင်တော်ခွန်ကြာကဆိုပါတယ်
ABSDF ဟာ Nationwide Citizenship Fire Agreement မှာ signatory တစ်ဖွဲ့ဖြစ်တဲ့အတွက်ကြောင့်သူတို့တွေဒီလိုလောက်တာဟာတန်းတဲ့ signatory တွေကိုလည်းချိန်ချောင်းတယ်လို့ဖြစ်နေတယ်အဲ့တော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့
ကိုမင်းသေးအထင်းသိမ်းခံရတဲ့ဖြစ်စဉ်ပေါ်အသေးစိတ်မသိရသေးပေမဲ့တက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာညင်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကဆိုပါတယ်
ပါကြောင့်ဆိုတော့ကျွန်တော်တို့မသိသေးဘူးကျွန်တော်တို့သတင်းတွေမှာအကျလာလာတွေ့တာပေါ့ဒါပေမဲ့တက်ဆိုင်တဲ့ EDS ရောတက်ဆိုင်တဲ့ညီလေးကော်မရှင်ကစတင်ပြီးတော့သူတို့ဆက်ပြီးတော့ဆောင်းနေတယ်ဆိုတော့လည်းနားလည်ပါလား
ABSDF ဖွဲ့ဟာတနင်္ဂနွေပြည်ခရက်စဲရေးစာချုပ် NCA မှာလက်မှတ်ရေးသူသားတဲ့အဖွဲ့ရှိဖွဲ့အနက်ကတဖွဲ့ဖြစ်ပြီးကိုမင်းသေးဟာလည်း ABSDF ကိုကူစားပြုပြီးငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်နေသူတူလည်းဖြစ်ပါတယ်ကိုမင်းသေးဟာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလွတ်ယုံဆွေးနွေးပွဲကပြန်မှာအခုလိုဖန်ဆီးသိမ်းသိမ်းချင်းခံခဲ့ရတာပါဒီလိုဖန်ဆီးခံရမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ ABSDF ဖွဲ့ကနေတုတ်ပြန်တာမျိုးတော့ထွက်မလာသေးပါဘူးကိုမင်းသေးဟာနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားဆီဗစ်စတာစတာလုံရိုက်ကူးထုတ်လုပ်သရုပ်ဆောင်တဲ့ Rambo 4ရုပ်ရှင်မှာမြမတမတော်စစ်ဘူသူအဖြစ်ပါဝင်သရုပ်ဆောင်ခဲ့ဘူးပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြပြသွားတာပါရှင်အခုဥပဒေပုံမှန်66ဂါကြီးဘက်ကိုလည်းအလှည့်ပေးပါဦးမယ်ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်လွတ်လပ်စွာစန္ဒသဘောထားဖော်ထုတ်ခွင့်ကိုဥပဒေကြောင်းအရပိတ်ပင်သလိုဖြစ်နေတဲ့66ဂါကြီးကိုအမြန်ဆုံးပြင်ဆင်ပေးဖို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေကတောင်းဆိုလိုက်ကြပါတယ်66ဂါကြီးနဲ့အပြန်အလှန်တရားစွပ်စွဲမှုတွေများလာတဲ့အတွက်လွတ်လပ်စွာစန္ဒဖော်ထုတ်မှုတွေအပေါ်မှာစိုးရိမ်လာကြတာဖြစ်ပါတယ်လာမယ့်နှစ်သစ်မှာ66ဂါကြီးပြင်ဆင်ရေးလူလူလှုပ်ရှားမှုနဲ့လွတ်တော်နဲ့အစိုးရဘက်ကိုလည်းတင်ပြတောင်းဆိုသွားကြဖို့ကိုတက်ကြွလှုပ်ရှားသူတွေကစီစဉ်နေကြပါတယ်အသေးစိတ်ကိုတော့မဆုမောင်ကပြောပြပါမယ်ရှင်
မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေဒီမိုကရေစီအင်အားစုတွေပါဝင်အစိုးရကိုအတိုက်အခံဝေဖန်သူတွေရဲ့လူမှုကွန်ရက်စာမျက်နှာတွေနဲ့သတင်းစာနယ်တွေပေါ်မှာအရေးသားဖော်ပြချက်တွေအပေါ်အရေးယူအပြစ်ပေးခံရနိုင်တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုအမြန်ဆုံးပြင်ဆင်ပေးဖို့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ကြပါတယ်အခုဆိုလို့ရှိရင်66ဂါကြီးနဲ့အရေးယူမှုတရားစွဲဆိုမှုတွေများလာနေတာဟာအရက်သားအစိုးရဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တာကြောင့်66ဂါကြီးဥပဒေကိုပြင်ဆင်ပြဋ္ဌာန်းပေးဖို့လွှတ်တော်ပိုင်းကအလေးနက်ထားစဉ်းစားတဲ့နယ်လို့သတင်းစာဆရာကြီးဦးကျော်ရင်မြင့်ကအခုလိုသုံးသပ်ပါတယ
်ရေးသားမှုပြောဆိုမှုအရာရာပုံမှာထိမ့်ကြီးမှုဆိုတာတော့လိုအပ်တယ်အဲဒါတော့လည်းအဲ့ဒီထိမ့်ကြီးမှုကိုတလွဲသုံးပြီးတော့မှတစ်ဖက်မှာလွတ်လပ်စွာရေးသားခွင့်ပြောဆိုခွင့်ကိုသွားပြီးနောက်ရဟန္တာသလိုဖြစ်ရင်တော့မဖြစ်သင့်ဘူးဒါကြောင့်မလို့66ကကြီးရဲ့လက်ရှိအခြေအနေကတော့လွတ်လပ်စွာရေးသားခွင့်ပြောဆိုခွင့်ကိုလူရင်လူတလူဆွဲပြီးတော့မှပြဿနာရှာလို့ရတဲ့ဥပဒေပုံမှန်လိုဖြစ်နေတဲ့အတွက်ကြောင့်မလို့ဒါကတော့ချက်ချင်းပြင်မလို့အတွက်အစိုးရကစဉ်းစားသင့်တယ်ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗ
ျ66ဂါကြီးဆက်သွယ်ရေးဥပဒေပုံမှန်အမြန်ဆုံးပြင်ဆင်ပေးရေးဒီမိုကရေစီအင်အားစုတွေစုပေါင်းပြီးတော့လှုပ်ရှားမှုကူးဆောင်ကော်မတီဖွဲ့ပြီးဆောင်ရွက်နေပါတယ်ဒီလှုပ်ရှားမှုကော်မတီကဦးဆောင်ပြီးလဲလာမယ့် January လမှာရန်ကုန်မြို့မြို့တော်ခမ်းမရှိမှာလူလူပါဝင်တဲ့လှုပ်ရှားမှုတစ်ခုပြုလုပ်ဖို့ရှိပြီးလွှတ်တော်နဲ့အစိုးရဘက်ကလည်းတင်ပြတောင်းဆိုသွားဖို့စီစဉ်နေကြပါတယ်အခုဆိုရင်လူလူကြားထဲမှာ66ဂါကြီးကိုဥပဒေကြောင်းအရာအချင်းချင်းတရားစွဲလို့ရတဲ့လက်နက်တပ်ဖွဲ့အလွယ်တကူအသုံးပြုလာကြတဲ့အတွက်လွတ်လပ်စွာကွဲလဲပိုင်ခွင့်သဘောထားထုတ်ဖော်ခွင့်တွေအပေါ်အနေအများလာတဲ့အနေအထားဖြစ်တယ်လို့လူခွင့်လှူရှာသူမတ်တင်စာရှင်လည်းကြီးကပြောပါတယ
်ဒီ66ဂါကြီးကပြောမှဆိုဒီကဲဆိုရမဆက်ကလေးကဒါရှိခဲ့တာဆိုပေမဲ့ဒီဆိုရမဆက်မှာကိုပြီးအသုံးပြုတာများလာတယ်ပေါ့နော်
ဒီအစိုးရလက်ထက်မှာပို့ပြီးတော့အသုံးပြုလာတယ်ဆိုတော့ဒါဒီအစိုးရတက်ကိုအလန်းပေါ့နော်ဒါဒီကျင်းစင်တက်ပြီဒါတကယ်ကိုအနေရှိရဲ့ဥပဒေလိုတော့ဟိုသတိပေးလာသလိုပဲအာတော့အဲ့ပေါ်လဲအစိုးရလက်ကဘယ်လိုတုံ့ပြန်မလဲပေါ့နော်အစိုးရတက်ဆိုတော့ဒီကလွတ်တော်အတက်ပေါ့ဆိုတော့ဒီကဒီဥပဒေကဒီလိုမျိုးအာဒီလိုဒီစားလက်ကိုအနေများစွာတက်ရောက်ပြီးတော့ဟိုလွတ်လပ်ခွင့်တွေကိုဆုံးရှုံးချိသားနေရဲ့ဥပဒေဖြစ်တယ်ဆိုတော့ဒီနားလည်မိကြပါတယ်ဒီဇန်နဝါရီလထဲမှာတော့ဒီဥပဒေမှာပေါ့နော်ဒီလိုမျိုးပြီးတော့ခမရှိမှာလုံရှားမှုလုပ်မယ်ဆိုတော့ဒီခုရှိတယ်လို့တစ်ချိန်တည်းမှာလဲဒီဘက်ကဒီတရားဥပဒေစိုးမိုးရေးစင်တာနဲ့ကျွန်တော်တို့ကဒီပုံမှာ foreign ပေါ့ foreign တဘောမျိုးဒီလိုဆွေးနွေးပွဲလုပ်ပါမယ်ဆွေးနွေးပွဲလုပ်တဲ့ခါမှာတော့ရပ်ပွဲကြီးသာသာလည်းဝင်ရောက်ဆွေးနွေးမယ်ပေါ့နော်ဒီဥပဒေပညာရှင်တွေနောက်သက်ဆိုင်ရာဒီ20ပညာရှင်တွေဒီရေးဌာနကအရာရှိတွေနောက်ရပ်ပွဲကြီးဒါတွေအဓိကလုပ်နေတဲ့လူတွေပေါ့နော်ဒီလိုပူးပေါင်းပြီးတော့ဒါနဲ့ပတ်သက်တဲ့အာရှင်ရှင်ချက်တွေနောက်သူ့ရဲ့သဘောတရားတွေဒါတွေကိုပြည်သူဆက်ကြတဲ့ဟာပေါ်မှာခြေခံပြီးတော့ဥပဒေကြုံရုံလို့နောက်သက်ဆိုင်ရာတွေကိုတင်ပြသွားဖို့ပေါ့
အခုဆိုလို့ရှိရင်60ကျောက်ခါကြီးနဲ့တရားဆွဲဆိုခံရတဲ့အမှုတွေမှာတရားဆွဲဆိုခံရသူတချို့ကိုအာမခံပေးတာရှိပြီးတရားဆွဲဆိုခံရသူတချို့ကိုအာမခံမပေးဘဲပယ်ချခဲ့တာမျိုးတွေရှိနေတဲ့အတွက်တရားရေးစီရင်မှုအပေါ်မှာမေးခွန်းထုတ်မှုတွေလည်းရှိနေပါတယ်။ဒါကြောင့်66ဂါကြီးကိုအသုံးပြုပြီးတော့ဥပဒေကိုလက်တလုံးကြားအလွဲသုံးစားလုပ်ပြီးတလွဲလုလာနေတဲ့အနေအထားတွေအပေါ်မှာချက်ချင်းပြင်ဆင်သင့်တယ်လို့လည်းသတင်းစာဆရာကြီးဦးကျော်ရင်မြင့်ကအကြံပြုပါတယ
်။လူရင်းလူတို့ဆွဲယူလို့ရတဲ့ချက်အလက်တွေကိုချက်ချင်းပြင်ဖို့လိုပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီအစိုးရဆိုတဲ့အစိုးရကို66ဂါကြီးကြောင့်မလို့ကိုနည်းနည်းကုန်ပြီထိခိုက်ပါလေဒါကြောင့်မလို့လွတ်တော်မှာဒါကိုအမြန်ဆုံးအရေးကြီးဆိုတင်သွင်းပြီးတော့66ကောက်ကကြီးကိုကျွန်တော်ကတော့တင့်တော်အောင်ပြင်သင့်ပြီလို့မြင်ပါတယ်ဗျာ
အရင်အစိုးရလက်ထက်ကနေစလို့66ကောက်ကြီးနဲ့တရားစွဲဆိုခံရမှုက9ခုရှိခဲ့ပြီးပြည်ထောင်ခံရသူက9ခုရှိခဲ့ပါတယ်အခု NND အစိုးရတဲ့လက်ထက်မှာတော့တရားစွဲဆိုခံရတဲ့အမှုပေါင်းက38ခုအထိရှိလာနေပြီဖြစ်ပါတယ်အမှုပိတ်သိမ်းမှုတွေမပါ66ကောက်ကြီးနဲ့တရားရုံးတင်စွဲဆိုမှုပေါင်းကစုစုပေါင်း45ခုအထိရှိသွားပြီဖြစ်တယ်လို့ဆက်သွယ်ရေးဥပဒေအမြန်ဆုံးပြင်ဆင်ပေးရေးလှုပ်ရှားမှုဦးဆောင်ကော်မတီကလူမှုကွန်ရက်စာမျက်နှာကနေသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်အခုလွှင့်နေတဲ့ရေဒီယိုဒိုက်ရိုက်အစီအစဉ်ကို VOA website လိပ်စာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အတန်လွှင့်ချိန်ပြီးပြီးချင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာတော့ Asia 77ကနေဒိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုကျကျော်သိန်းကကြီးညာပါအောင်မယ်ရှင
်ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေအချက်လက်တွေခိုးယူတာဝင်နှောက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သမ္မတဥပမာအစိုးရကပြင်နေပါတယ်ပြီးခဲ့တဲ့နေ့တည်းသမ္မတဥပမာလက်မှတ်ရေးထိုးအတည်ပြုထားတဲ့သမ္မတလုပ်ပိုင်권အမိန့်ကိုသုံးပြီးရုရှားကိုအမြန်ဆုံးဘယ်လိုအရေးယူမလဲဆိုတာနဲ့ပတ်သက်လို့အင်ဖြူတော်မှာအခြေတင်ဆွေးနွေးနေတဲ့အကြောင်းဝါရှင်တန်ပို့သတင်းစာမှာဖော်ပြထားပါတယ်ရုံးနိုင်ငံနောက်ပိုင်းကမတိမငင်ဖြစ်နေတဲ့ရှင်ချမ်းဒေသမှာကွန်မြူနစ်ပါတီယုံတယုံကိုတရုတ်နိုင်ငံပိုင်သတင်းဌာနရဲ့အဆိုအဖြစ်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာကြောင့်လူ၄ဦးသေဆုံးသွားပါတယ်။အစ္စလာမ်စစ်သွေးကြွ၄ဦးဟာဗိုလ်တုနေကလက်ဖြင့်ဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်လူ၃ဦးသေဆုံးပြီး၃ဦးဒဏ်ရာသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောတဲ့အကြောင်းစင်ဝါသတင်းဌာနကဖော်ပြပါတယ်။ဖိလစ်ပိုင်နိုင်ငံအလယ်ပိုင်းလေးတိပြည်နယ်မှာဗိုလ်တုနေကအပျော်တမ်းလက်ဝတ်ပွဲတစ်ခုအတွင်းဘုံနှလုံးပေါက်ကွဲတာကြောင့်လူ၃၂ယောက်ထဲမှနေဒဏ်ရာသွားတယ်လို့ဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာသူတွေက16ယောက်ကိုဆေးကုသမှုခံယူဖို့ဆေးရုံတည်တည်မှာတင်ထားပြီးကျန်တဲ့လူတွေကတော့ကုသပေးပြီးတဲ့နောက်ပြန်ဆင်းပေးလိုက်ပြီလို့ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။ IS စစ်သွေးကြော်တွေတင်ထားတဲ့မိုဆူးမျိုးသိန်းတိုက်ပွဲဟာတရင်းနှစ်ပတ်ကြာညှိနေခဲ့ပြီးတဲ့နောက်အီရတ်တပ်ဖွဲ့တွေပို့ပြီးတော့ရှေ့တိုးတိုက်ခိုက်နေပါပြီ။အီရတ်အထူးတပ်ဖွဲ့ကြီးတက်တဲ့ဖက်ဒရယ်ရဲတပ်ဖွဲ့တွေဟာဒီကနေ့အစောပိုင်းမှာလေကြောင်းထောက်ကူမှုနဲ့အတူရက်ကွက်5ခုကိုတိုက်ခိုက်ပါတယ်။လမ်းတွေပေါ်ကနေပောက်ကွဲတံတွေတနက်တံတွေကြားနေရတာနဲ့အမျှမြို့အနှံ့အပြားကောင်းကင်မှာမိခိုးလုံးတွေကိုတွေ့ရပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာဖြစ်ပါတယ်ရှင်ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆက်မျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.